အခုမြင်ရတာကတော့လွန်ခဲ့တဲ့10နှစ် 2021 ခုနှစ်အောက်တိုဘာလကသမရဦးသိန်းစိန်အစိုးရရဲ့နိုင်ငံရေးကျင်းသားတွေကိုပြန်လွှတ်ပေးမဲ့တရင်ကြောင့်ရန်ကုန်မြို့အင်းစိန်အကျဉ်းထောင်ရှိမှာမိသားစုဝင်တွေလာရောက်ဆောင်ကြိုင်းနေကြတာပါ။အဲ့ဒီချိန်ကအင်းစိန်ထောင်တကားဝမှာပေါ်ထွက်လာတဲ့လွန်ငင်းချမ်းသာကွင်းရအကျဉ်းသားတွေကိုဆောင်ဆိုင်နေတဲ့မိသားစုဝင်တွေကဝမ်းသာအားရကြိုဆိုနှုတ်ဆက်နေကြတဲ့မြင်ကွင်းနဲ့လွတ်သင်တဲ့နိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်တဲ့ထဲမှာမပါတဲ့အတွက်အားမလိုအားမရဖြစ်ကြတဲ့မြင်ကွင်းအလုံးဟာနောက်10နှစ်အကြာ2021ခုနှစ်အောက်တိုဘာလမှာတကြော့ပြန်ဖြစ်လာတာကိုတွေ့နိုင်ပါတယ
်။ပြန်လွတ်လာတော့ကျွန်တော်လူလွတ်လပ်သွားတယ်စိတ်မချမ်းသာဘူးစိတ်မချမ်းသာတဲ့အကြောင်းအရာကျွန်တော်တို့အပေါင်းအသင်းတွေတော်တော်များများမပါလာခဲ့ဘူး။ကျွန်တော်တိုင်ဝမ်ထဲမှာဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသား40လောက်ရှိရယ်၄ရောက်ပဲပါလာတယ်။
အခုလို10နှစ်အကြာမှာတမိုင်းတစ်ပတ်လည်ပြီးအာဏာသိမ်းထားတဲ့စစ်ကောင်စီကနေနိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးလိုက်တဲ့နေရာမှာအလားတူမပြောင်းလဲတဲ့အရာတစ်ခုကတော့အုပ်ချုပ်သူအာဏာပိုင်တွေရဲ့နိုင်ငံတကာဖိအားကိုလျှော့ချဖို့ကြိုးပမ်းနေရွယ်ချက်ပဲဖြစ်ပါတယ
်။တစ်ဆက်တည်းမှာပဲအာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အဖြစ်မြန်မာနိုင်ငံလာရောက်ရေးကိစ္စမှာလည်
းအာဏာသိမ်းစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အခုလိုနိုင်ငံရေးကျင်းသားတွေလွှတ်ပေးလိုက်တာဟာပြည်တွင်းပြည်ပကဖိအားတွေကိုလျှော့ချဖို့မဟုတ်တဲ့အကြောင်းနဲ့အရင်ကလည်းအခုလိုပဲစစ်စစ်ပြီးလွှတ်ပေးနေတဲ့အကြောင်းပြောထားခဲ့ပါဗျ။ပြည်တွင်းပြည်ပကမြန်မာနိုင်ငံရေးတုံးသက်သူတွေကတော့ဒါဟာနိုင်ငံရေးဖိအားတွေလျှော့ချဖို့အတွက်ကြိုးပမ်းနဲ့ဖန်တရားတည်နေတဲ့လုပ်ရည်သားဖြစ်တယ်လို့တညညွတ်ထဲပြောကြပါဗျ။မြန်မာနိုင်ငံမှာစစ်အစိုးရဆက်ဆက်ဟာလူခွင့်ရင်ချိုးဖောက်မှုတွေကျွလွန်ပြီးတိုင်းနိုင်ငံတကာဖိအားလျှော့ချဖို့နဲ့ကမ္ဘာအလယ်မှာမြန်မာနိုင်ငံရဲ့အစိုးရတရက်အဖြစ်လူရသွင်းဆက်ဆံခံရဖို့စတဲ့ရည်မှန်းချက်တွေပြည့်မြောက်နိုင်မှုအတွက်နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးတဲ့လုပ်ရက်ကိုဖဲချက်တစ်ခုလိုအသုံးချခဲ့တာအခုအာဏာသိမ်းထားတဲ့စစ်ကောင်စီလက်ထက်မှာလည်းမပြောင်းလဲသေးတဲ့အကြောင်းလူအခွင့်အရေးရှင်တွေဦးမင်းလွင်ကပြောပါတယ်
။နိုင်ငံရေးအကျဉ်းသားတွေပြန်လည်လွှတ်ပေးတဲ့ကိစ္စရပ်တွေမှာနိုင်ငံတကာဖိအားတွေများလာတဲ့အတွက်နောက်ပြီးတော့ ASEAN ကလည်းအစည်းအဝေးမဖိတ်ပဲနဲ့ထားတဲ့ကိစ္စစတဲ့ဖြစ်ပေါ့နော်ဘက်ပေါင်းဆောင်ကနေဖိအားတွေများလာတဲ့အခါမှာအခုလိုမျိုးအချင်းသားတွေကိုပြန်လဲလွတ်ပေးတယ်အဲ့တော့ဒီလိုလုပ်တဲ့ကိစ္စရတည်းကအခုမှမဟုတ်ပါဘူးကျွန်တော်တို့ဒီ1966 1996နောက်ပြီးတော့တခါရွှေဝါရောင်ရင်းခင်းစတဲ့ရင်းခင်းတွေမှာဖမ်းထားတဲ့လူတွေကိုလည်းဒီလိုနိုင်ငံတကာဖိအားတွေများလာတဲ့အချိန်မှာပြန်လည်လွတ်ပေးရတယ်ဆိုတာကြီးကျွန်တော်တို့တွေ့ရပါတယ
်လူငယ်ရဲ့ဆန်နစ်ကဖြစ်ရကိုပြန်ကြည့်မယ်ဆိုရင်ဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသားအမြောက်များလွတ်ပေးလိုက်တဲ့နောက်အဲ့ဒီနှစ်ဒီဇင်ဘာလ၁ရက်နေ့မှာအမေရိကန်နိုင်ငံသားရွေးဝင်ကြီးဟီလာရီကလင်တန်ကမြန်မာနိုင်ငံကိုသမိုင်းဝင်ခီးစဉ်ဖြစ်လာရောက်ခဲ့ပြီးသမရဦးသိန်းစိန်နဲ့အဲ့ဒီနှစ်မှာပဲနေအင်အခြေချုပ်ကနေလွတ်မြောက်လာတဲ့တိုက်ခံကောင်းဆောင်ဒေါ်ဆန်းစုကြည်တို့ ਨੇ တွေ့ဆုံနေတာတွေ့နိုင်ပါတယ်။အဲ့ဒီအချိန်ကဦးသိန်းစိန်အစိုးရအတွက်တော့နိုင်ငံရေးအကျဉ်းသားတွေအမြောက်များလွှတ်ပေးလိုက်တာဟာဟီလာရီကလင်တန်ရဲ့ခရီးစဉ်တွင်မျက်နှာပန်းလှဖို့အပြင်ပုံမကြီးပါတဲ့ညီမန်းချက်တစ်ခုလည်းရှိနေပါသေးတယ်။အဲ့ဒီအချိန်ကသမရဦးသိန်းစိန်အစိုးရဟာမြန်မာနိုင်ငံကို2014ခုနှစ်မှာအလှည့်ကျအာဆီယံဥက္ကဋ္ဌနေရာကိုတရားဝင်ရယူခွင့်ရဖို့ ਨੇ အာဆီယံထိပ်သီးအစည်းအဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပဝင်ရဖို့ရည်မှန်းချက်တွေရှိနေတာကြောင့်လည်းနိုင်ငံတကာမှာမျက်နှာပန်းလှစေဖို့ကြိုးပမ်းမှုတစ်ခုဖြစ်ခဲ့တာတွေ့နိုင်ပါတယ
် And they've always thought that ASEAN was their last defense against any international criticism and quite
အရင်စစ်အစိုးရဆက်ဆက်ဟာပြည်တွင်းကလူခွင့်ရေးချိုးဖောက်မှုတွေအတွက်နိုင်ငံတကာကဖိအားတွေကနေအကာအကွယ်ရဖို့အတွက်အာဆီယံအဖွဲ့ကိုအကာအကွယ်အဖြစ်သုံးပြုခဲ့တာအစဉ်လာလို့ဖြစ်နေကြောင်းနဲ့အခုချိန်မှာတော့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့လောက်ရက်တွေဟာအာဆီယံကောင်းဆောင်နဲ့အကာအကွယ်ပေးနိုင်တဲ့အတိုင်းအတာကိုကျော်လွန်သွားပြီလို့လူခွင့်ရေးလေလာဆောင်ကြည့်အဖွဲ့ HRW က Phil Robinson ကသုံးသပ်ပါတယ်။အခုနှစ် February လမှာစစ်တပ်ကအာဏာပြန်သိမ်းလိုက်ပြီးတဲ့နောက်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှု Crime Against Humanity မြောက်တယ်လို့ကျွမ်းကျင်သူတွေထုတ်ပြောထားတဲ့အမှုတွေအပါအဝင်စိုးဝါးပြင်းထန်တဲ့ရာဇဝတ်မှုအမြောက်များကျူးလွန်ထားတဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့အာဏာသိမ်းစစ်ကောင်စီအတွက်ရောနိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးလိုက်တာဟာသူတို့လိုချင်တဲ့နိုင်ငံတကာရည်မှန်းချက်တွေပြည့်မြောက်နိုင်မှာမလားလူခွင့်ရေးရှင်နေဦးမင်းလင်ဦးကအခုလိုသုံးသပ်ပါတယ
်ဖြားရပြီးလို့လွှတ်ပေးတဲ့ကိစ္စဒီမှာတက်တာသွားတဲ့ ခက်ရတယ်တော့ကျွန်တော်တို့တစ်ခါမှမတွေ့ဘူးပြစီးပွားရေးရာပိတ်ဆို့မှုတွေနောက်ငွေကြေးစည်းစိမ်မှုတွေကိုပိတ်တဲ့ကိစ္စရတယ်စတဲ့ဖြစ်ပေါ့နော်ဘယ်ပေါင်းဆောင်ကနေပိတ်ဆို့တဲ့ကိစ္စရတယ်ဟာနောက်ဆုံးခမန်းထားတဲ့အတိုင်းအတာတစ်ခုဒီရောက်တယ်ဆိုမှသာပြန်လည်ဖြေလျှော့ပြီးတာဖြစ်တယ်လို့မို့လို့ရှိရင်တော့ဖြေလျှော့ပြီးမှမဟုတ်ဘူးလို့ကျွန်တော်တို့ထင်မိယူဆပါတယ
်မြန်မာနိုင်ငံမှာသမိုင်းတစ်ပတ်လည်လေးရှိတဲ့အတိုင်းအာဏာသိမ်းစစ်ကောင်စီဟာအရင်စစ်အစိုးရတွေလိုပဲနိုင်ငံတကာနဲ့ပြည်တွင်းကဖိအားတွေကိုဖြေလျော့ဖို့လုပ်ရတည်ဘလို့ပဲလုပ်ပြသည်ဖြစ်စေဒီစိန်မှာတော့ရီမန်းချက်အောင်မြင်မှုမလွယ်ကူတော့တဲ့အကြောင်းအခုတစ်ပတ်သမိုင်းနဲ့ကပြစ်စုံပန်အစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ